ကဘာကြီးဟာကြာမှတန်းတူညီမျှမှုဆိုင်ရာအတွက်အရေးကြီးတဲ့လမ်းဆောင်လမ်းကွာကိုရောက်ရှိနေကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်မလ၈ရက်နေ့ PSP ဆိုင်ရာအမျိုးသမီးများနေ့အတွက်နှိုးဆော်ချက်ဖြစ်တဲ့အမျိုးသမီးတွေအတွက်ရင်းနှီးမြှုပ်နှံမှုအရှိန်မြင့်လှုပ်ဆောင်ဖို့ဆောင်မှုကအမျိုးသမီးရေးပုံမှန်ဆောင်ရွက်ဖို့သတိပေးတာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးစီးပွားရေးဆွတ်ဆောင်နိုင်မှုကဏ္ဍအကြီးအကဲဂျမိုင်းမာနူခီကပြောပါတယ်မျိုးသမီးခွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာမျိုးသမီးခွေကချင်းချောက်ခံနေရပြီးတချို့နေရာတွေမှာနောက်ပြန်ဆုတ်နေတယ်လို့ဖြစ်နေတယ်လို့သူကထောက်ပြပါတယ်။ကုလသမဂ္ဂမျိုးသမီးဌာနရဲ့မှတ်တမ်းတွေကလက်ရှိကမ္ဘာမှာမျိုးသမီး10ဦးမှာ2ဦးကအလွန်မင်းဆင်းရဲနဲ့နေပြီးကမ္ဘာအမျိုးသမီးဥယျာဉ်ရဲ့၈ရာခိုင်နှုန်းဖြစ်တဲ့မျိုးသမီးနဲ့မိန်းကလေးငယ်တန်း340လောက်ဟာ2030ပြည့်နှစ်တိုင်အောင်အလွန်မင်းဆင်းရဲနွမ်းပွားမှုအခြေကနေရုန်းထွက်နိုင်မှာမဟုတ်ကြောင်းလည်းဖော်ပြထားပါတယ်။တဖက်မှာလည်း2023ခုနှစ်အတွက်စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကုလသမဂ္ဂရဲ့အကဲဖြတ်ချက်အရနိုင်ငံတကာကအစိုးရတွေရဲ့အမျိုးသမီးတွေပေါ်ထောက်ပံ့ရေးအစီအစဉ်တွေမှာရန်ပုံငွေကွာဟချက်လိုအပ်ချက်ကဒေါ်လာ360ဘီလီယံထိရှိနေကြောင်းလည်းသတိပေးထားပါတယ်ခင်ဗျာ